ကိုကန် MNDAA တအန်း TNLA နဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေး၄ရက်မြောက်နေ့မှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီးဒီကနေ့မှလည်း MNDAA ကိုကန်တပ်ကစစ်ကောင်စီတပ်စခန်းတချို့ကိုထပ်မံသိမ်းပိုက်တာတွေရှိနေပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြဝင်းကမုံဂိုဖောင်းဆိုင်ဘက်မှာတပ်စခန်း၅ခုထပ်မံသိမ်းပိုက်ခဲ့တယ်လို့သိန်းတီမျိုးကိုလည်းဆက်လက်ထိုးစစ်ဆင်နေသေးဖြစ်ကြောင်း VOA ကိုပြောပါတယ်
။ဒီနေ့တနီတာတိုက်ပွဲအချိန်ညတော့ဒီမွန်ဂိုဖောင်းဆိုင်ဘက်မှာစစ်ကောင်စီရဲ့တပ်စခန်းကိုနောက်ထပ်၅ခုအထက်သိမ်းပိုက်နိုင်ခဲ့တယ်။ပြီးတော့သိန်းတီဘက်မှာလည်းဒီသိန်းတီမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုကျွန်တော်တို့ချိန်မုံခဲ့ရဗျ။သိန်းတီမျိုးကိုတော့ operation တွေဆက်လက်ပေါ်ဆောင်နေပါသေးတယ်။လုံးဝထိန်းချုပ်ထားနိုင်တဲ့အနေအထားတော့မရှိသေးပါဘူးဗျ။ချင်းရွှေဟော်ကတော့ဆက်လက်ထိန်းချုပ်ထားတဲ့အနေအထားမှာရှိပါတယ
်။မွန်ဂိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်တာတွေလည်းရှိပါတယ်။မွန်ဂိုအခြေစိုက်စစ်ကောင်စီတပ်ကတိုက်ပွဲဖြစ်ရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်တပ်နယ်မြေနဲ့ထိစိုက်နေတဲ့မွန်ဂိုမြို့ရက်ွက်6ကဒေသခံ100လောက်ဟာတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရပါတယ်။ချင်းရွှေဟော်မြို့ကို MNDAA ကတိုက်ပွဲတွေစတင်တဲ့28ရက်နေ့ကသိမ်းယူခဲ့တာပါချင်းရွှေဟော်မြို့သိမ်းလိုက်ပြီးတဲ့နောက်လောက်ကင်မြို့ကပြည်သူတွေဟာအထိတ်တလန့်ဖြစ်ကြပြီးစီးပွားရေးလုပ်ငန်းတွေအားလုံးလဲရပ်ဆိုင်နေပါတယ်လောက်ကင်မြို့မှာတွားရောက်အလုပ်လုပ်တဲ့ပြည်သူတဦးကတော့လုပ်ငန်းတွေရပ်ဆိုင်လိုက်ချိန်မှာအလုပ်ရှင်ကနှင်ထုတ်လိုက်တာကြောင့်နေရေးထိုင်ရေးကအဆအခက်အခဲတွေ့နေရကြောင်းပြောပါတယ်
အားလုံးလုံးနေရဆိုတော့နန်းလေးမှာဂိုဒေါင်ရှိတယ်ဂိုဒေါင်ထဲမှာနေရာမှောင်နေတယ်စားဖို့လည်းအဆင်မပြေဘူးဆောင်းတော့ကတော့အဲ့လိုတစ်ခါကြီးပြဿနာများတယ်မအားလို့စံလေးပါလေအဲ့လိုတော့လာပြီးနောက်ပိုင်းစားတစ်ခုကဘယ်လိုဆင်ပြေမှာစားဖို့ကိုရင်းချက်တူမပြောက်ပါဘူးခလေးတွေနဲ့မလို့ဒီသားတို့က6ယောက်ရှိတယ်များတော့ကြတော့အိမ်မောကြအိမ်လိုများကိုကြည့်နေရတာပေါ့ပြကြလည်းကိုယ်နဲ့နီးနေလို့ဒါများဆိုလည်းမအားလို့အဲ့ဒီဂိုဒေါင်ဘဝနဲ့ရင်းချက်သွားတယ်အောက်ဆောင်နေကြည့်ကြတယ်အဲ့လိုမျိုးဒီအကြောင်းကိုကြည့်လို့ရအောင်ထိုင်ကြည့်နေ
။လောက်ကင်မျိုးမှာတွားရောက်အလုလုကင်နေသူအတော်များများဟာနေရမပြန်နိုင်ပဲပိတ်မိနေကြတာဖြစ်ပါတယ်။အလုရှင်စီကလုံအားကမရတာကြောင့်စားတော့ရေးအတွဲအခက်တွေ့နေကြသလိုနေရပြန်ဖို့အတွက်လမ်းစရိတ်လည်းအခက်အခဲရှိနေကြောင်းပြောပါတယ်။လောလောဆယ်မှာတော့လောက်ကင်ချင်းရွှေဟော်လာရှိုးလမ်းဟာလည်းစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေကြောင့်အသွားအလာတွေပိတ်ထားရဆဲဖြစ်ပါတယ်။မွန်ဂိုဖောင်းဆိုင်သိန်းဒီဘက်မှာစစ်ကောင်စီတပ်နဲ့ MNDAA အကြားတိုက်ပွဲတွေပြင်းထန်နေချိန်လာရှိုးနဲ့နန်းခမ်းမြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ TNLA တအားတပ်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်း TNLA ပြန်ကြားရေးတာဝန်ခံဒူးပိုမူကြီးတာအိုက်ကျော်ကပြောပါတယ
်။အဒီနေ့မနေ့ပိုင်းကကျွန်တော်ရတဲ့ဒီရင်ရအဒီလာရှိုးမြို့ကျွန်တော်ရတမားလားသောစစ်တပ်ကတော့လာရှိမျိုးမိုင်းကျမှာမိုင်းကျသံဥစပ်မှာတဲ့ဘွေးဖြစ်တယ်အဲမှာတော့လီရမြောက်ဖြစ်တာကတော့မိုင်းကျသံဒီတနေရာတော့ဒီနမ်ခမ်းဘက်ကပန်ခမ်းဘက်မှာအထက်နားမှာတနေရာဖြစ်တယ်အဲ့တနေရာပဲကျွန်တော်ရတယ်အကုန်လုံးတော့ကျွန်တော်ငိုအတင်းမြရတဲ့ဒီချုပ်နေရာလဲကျွန်တော်ဆက်တွေ့မြရဒီသူဖုန်းလိုက်ဖြတ်ထားတဲ့နေရာတွေလည်းရှိတယ
်ဒီလ29ရက်နေ့ကသိန်းဒီမြို့နယ်ကစစ်ကောင်စီရဲ့မိုင်းလီတက်စကန်ကိုတည်ယူခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ထားသလိုဒီနေ့မနေ့ပိုင်းကကုတ်ခိုင်နဲ့နန်းဖက်ကအကြားကနန်းခိုင်တရားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းထီးချိုင်မြို့နယ်မှာကတော့တိုက်ပွဲပြင်းထန်နေတာ3ရက်ရှိနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါရက်ဆက်တိုက်ခိုက်နေကြောင်းဒေသခံတဦးကပြောပါတယ
်။မနေ့ပိုင်း7နာရီခွဲခန့်ကတော့အဲကြောင်းကုန်းကြီးဗျကျတဲ့ကြနစီရဲ့အတတိကြီးနဲ့လာမှကျဲတော့တယ်ဒီထဲမှာလည်းနေနေတက်တိုက်ကြည့်တော့စီနေတဲ့တိုက်တုံးမဲ့7မိနစ်ကလည်းနေနေရတယ်ဗျတိုက်ပွဲကတော့တော်လေးပြင်းထန်နေတယ်ဗျအဲဒီကောင်လာရင်တော့ဒီထဲဘက်ကတော့ပြန်ထုတ်တယ်အဲနေနေတဲ့တိုက်တုံးမှာဝင်လို့တိုက်တယ်ဒီထဲမျိုးပေါ်ဖြစ်တယ်အကြောင်းကုန်းဖြစ်တယ်အလဲတော်ဖြစ်တယ်မျိုးတောင်ဖြစ်တယ်တော်လေးတက်တိုက်ကြည့်နေတယ်ဗျဒီထဲအနောက်ဖက်ကျော်ပေါ်တော့
ညီနောင်မဟာမိတ်အဖွဲ့တွေကတော့ရခိုင်တပ်တော် AA ကထီးချိုင်မျိုးနဲ့အနောက်ဖက်ဒေသမှာတိုက်ခိုက်နေကြောင်းသတင်းထုတ်ပြန်ထားပါတယ်တရုတ်မြန်မာနယ်စပ်ချင်းရွှေဟော်နဲ့မုံကိုဖောင်းဆိုင်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေချိန်တနင်္ဂနွေနေ့ကတရုတ်ဘိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်ယူရှားနဲ့မြန်မာစစ်ကောင်စီရဲ့ကာကွယ်ရေးဝင်ကြီးဗ ဘိုဂျိုကြီးတင်အောင်စန်းတို့ပီကင်းမြို့မှာတွေ့ဆုံပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ဆွေးနွေးခဲ့တာပဲရှိပါတယ်။ဘိုဂျိုကြီးတင်အောင်စန်းဟာပီကင်းမြို့မှာကျင်းပတဲ့စဲချိန်မြောက်ပီကင်းရှန်စန်းဖိုရန်တက်ရောက်ဖို့ဒီလ28ရက်နေ့ကသွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။